ဒီကနေ့လေဒီရှမ်းပြည်နယ်လွှတ်တော်မှာဦးဆိုင်ထွန်းညံအနေနဲ့လေဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အရေးကြီးအဆိုတစ်ခုတင်သွင်းခဲ့တယ်လို့ကြားရလို့ရှင်အဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့ရှင်းပြပေးပါရှင
်အရေးကြီးအဆိုတင်လိုက်တာပေါ့ဒီနေ့ဆိုတော့ကျွန်တော်က17ရက်နေ့ကကျွန်တော်တိုက်ပွဲဆက်ဆက်ဖြစ်ပြီးတော့3ရက်အကြာမှာကျွန်တော်လွှတ်တော်ရုံးကိုစတင်တယ်ဒါပေမဲ့ကနေ့မှပဲကျွန်တော်တို့ကဆွေးနွေးခွင့်ရတာပေါ့လေတင်တာကအချက်၄ချက်ရှိတယ်အချက်၄ချက်ဆိုအရေးကြီးအဆိုထဲမှာအများကြီးလုံးနဲ့တက်ဆိုင်တဲ့၄ချက်ပထမတစ်ချက်ကလက်နက်ကိုင်တိုင်းသားချင်းချင်းစိုက်ခိုက်တဲ့စစ်ပွဲမှာဒီအရက်သားလေးကိုလူသားတိုင်းအဖြစ်အုံပြပြီးတော့စစ်ပွဲစစ်နေတာတော့ဒီရှမ်းပြည်နယ်မှာလည်းဖြစ်ပွားနေတယ်ရှမ်းပြည်နယ်လွှတ်တော်အနေနဲ့ဒါဒီကိစ္စကိုအပြင်းထန်ကန့်ကွက်ရှုတ်ချတင်တာပေါ့ကျွန်တော်ကပထမတစ်ချက်အနေနဲ့ဒီမောင်းထိုးပြရတော့အတင်ပြတာပေါ့လေနံပါတ်၁ကအရက်သားလေးတက်ဖြက်ခံရတယ်ပြည်သူတွေရဲ့ပစ္စည်းတွေပေါ့ကျွဲနွားပါမယ်ဝက်ပါမယ်ပစ္စည်းပေါ့အိမ်ထဲပစ္စည်းလေးလူရဲခံရတာပေါ့လေတန်းဖက်လူရဲခံရတယ်အဲ့ဒါကိုတိုင်းရင်းသားချင်းချင်းတိုက်ခိုက်တဲ့စစ်ပွဲမှာအပြင်းမဲ့ပြည်သူများကိုတက်ဖြက်တာအားတို့ပါတို့အဲ့ဒါလည်းပဲလွှတ်တော်အနေနဲ့တစ်ဆင့်ပေါ့လေအပြင်းထန်ကန့်ကွက်ရှုတ်ချဖို့ကျွန်တော်တင်ပါနောက်နံပါတ်၃ချက်ကတင်ပြီးတော့မှကျွန်တော်ကပြန်ပြီးတော့ရုပ်သိမ်းတယ်ရုပ်သိမ်းတယ်ဆိုတာကဒုက္ခတယ်လေထောင်နဲ့ချီပြီးတော့မှဖက်ပြေးကိန်းဆောင်နေရတယ်ဒေတာလုံချုံမှုမရှိတော့ဘူးကြောက်စိတ်နဲ့နေရတယ်တရားကိုပြန်လဲတည်ငြိမ်ဖို့နဲ့လူမှုဘဝဒုက္ခကိုခေတ်ဆဝဝကိုအစိုးရနေပြီးတော့မှအကူအညီဆောင်ရွက်ပေးဖို့လွတ်တော်အနေတစ်ဆင့်ရှမ်းပြည်နယ်အစိုးရကို၎င်းပြည်တော်အစိုးရကို၎င်းတိုက်တွန်းပါလေဆိုပြီးတော့ကျွန်တော်တင်တယ်ဒါပေမဲ့ဒီနေ့ကျွန်တော်ပြန်ပြီးတော့မှအဲ့ဒီအပိုက်ကိုကျွန်တော်ပြန်ပြီးတော့မှပြန်ရုပ်သိမ်းတယ်ဒီဟာကြီးက18ရက်နေ့မှာကပြည်သူလွတ်တော်မှာကဒီကိစ္စလေးကပါတော်ပြီးသားဖြစ်နေလေအစိုးအောင်နားတယ်ဒီပိုက်နဲ့ပတ်သက်ပြီးတော့အောင်ထားတယ်ကိုလက်ရှိအစိုးရကလည်းပဲဒီကိစ္စကိုဆောင်ရွက်နေပြီကိုကျွန်တော်ယူဆလို့ဆိုလေးထပ်မတော့အောင်ဆိုတော့အဲအပိုက်လေးကိုကျွန်တော်ကပြန်ပြီးတော့ရုပ်သိမ်းလိုက်တယ်နံပါတ်၄အပိုက်ကြတော့ဒီစစ်ပွဲကာလအတွင်းမှာပြည်သူလေးနေရှိလုံးမီးရှို့ခံရတယ်ဘိုင်ကယ်၈စီး၉စီးလောက်ဖျက်ဆီးခံရတယ်ကျွဲနွားအခြားပစ္စည်းတွေအများကြီးလူရက်ခံရတယ်အဲ့လိုမျိုးနေသားမှာဆိုလို့ရှိရင်ပြန်လဲထူထောင်တဲ့ကာလမှာဒီအစိုးရအနေနဲ့အပြည့်အဝပြန်လဲပြီးတော့မှအကူအညီဆောင်ရွက်ပေးဖို့ပေါ့လေအဲ့ဒါကိုကျွန်တော်အလေးနဲ့တိုက်တွန်းတယ်ဆိုပြီးတော့အဲကနေ့တင်လိုက်တော့ဒီအစိုးကိုစံကွက်တော်တော်မရှိပါဘူးအားလုံးထောက်ခံကြပါမနေ့ပြန်အချက်၃ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးတော့မှာပေါ့လေ
ဒီဆိုင်ကယ်တွေအိမ်တွေမီးရှို့ခံရတယ်ဆိုတာအဲ့ဒါဘယ်ဒေသတွေမှာလဲအင်ကဲ
ကျွန်တော်တို့အတိအကျကြောက်မဲမြို့နယ်မှာခြေရောအုပ်စု၄ခုရှိတယ်၄ခုဆိုတော့မင်းကုန်းခြေရောအုပ်စုတောက်ဆန်ခြေရောအုပ်စုညောင်မောင်းခြေရောအုပ်စုနဲ့ပန်ဆန်ခြေရောအုပ်စုဆိုင်ကယ်နဲ့အိမ်ဖြတ်စည်းခံရတာကျွန်တော်တောက်ဆန်ခြေရောနဲ့ညောင်မောင်းခြေရောမှာအိမ်၈လုံးပေါ့လေမင်းကုန်းမခြေရောအုပ်စုမှာတော့ဆိုင်ကယ်9စီးလောက်ကြားတယ်အခုအခြားဖြတ်စည်းမှုတွေကတော့အများကြီးပေါ့ဗျာဒီအိမ်လေးဆိုလို့ရှိရင်ဒီတိုင်းပဲကကားလေးရိုက်ခွဲပြီးတော့ဒီတိုင်းဝင်ပြီးတော့နေဖြတ်စည်းကြတယ်အဲ့လိုမျိုးတွေကတော့အခုချိန်ဒီဆိုရင်မကောက်နိုင်ပါဘူးအဲ့ဒါလေးက
ဒီလက်တလုံးမှာရောဒီ RCSS SSC နဲ့TNL တိုက်ပွဲတွေကဘယ်လိုအခြေအနေရှိလဲရှင်
ခုတိုက်ပွဲလေကတော့ငြိမ်နေလို့ပြောလို့ရတယ်ခုလောလောဆယ်ကကျွန်တော်တို့ကြားရတော့ငြိမ်နေတယ်ငြိမ်နေဆိုတာကအချိန်မရေပြန်ဖြစ်နိုင်တယ်ပြန်ဖြစ်နိုင်တယ်ဆိုတော့ဒီဒုက္ခတွေကတော့ဒီခုချိန်ထိဟုတ်တိပတိမပြန်ရဲပေါ့အချို့ကြတော့နည်းနည်းဝေးတဲ့နေရာကြတော့ကိုယ့်အိမ်ကိုတော့ချီတော့ပြန်လာတယ်အဲ့လိုအနေထားပဲရှိတယ်ဗျအ
ခုကြောင်ဝဲမျိုးပေါ်မှာလည်းဒုက္ခတွေ4000ကျော်ရောက်နေရဲ့လို့ကြားတယ်ရှင်လက်တလုံးလေသူတို့အတွက်ဘာတွေလိုအပ်နေလဲရှင်
ခုလောလောဆယ်ကတော့ကြောက်မဲမြို့မှာဟုတ်တယ်တုတ်ခတဲ့4000နီးပါပေါ့။အော်နေ3800ကျော်။မနေ့ကနည်းနည်းပြန်ရောက်တယ်လို့ပြောတယ်။ဒီကျွန်တော်တို့ပလောင်ကိုပိုင်အချုပ်ဖင်ရဒေတာနေမှာနည်းနည်းပြန်100ကျော်လောက်ပြန်ရောက်တယ်လို့ပြောတယ်။အဲ4000နီးနီးလောက်တော့ဖြစ်သွားနိုင်တယ်။ကျန်တဲ့မြို့လေးပါလေးကလည်းအခြားအဖက်စီးဟိုလူမှုရေးအဖက်စီးပိုင်းကတော့တော်တော်လေးလာပံ့ပိုးကြတယ်၊ကူညီကြတယ်။ဒီဖေဟုတ်ပိုင်းကလည်းတို့လက်လမ်းမီတလောက်ပေါ့လေ။ဆိုးရပိုင်းကိုလည်းအဲတို့ကူညီပါတယ်။ခုလောလောဆယ်စားတာတောက်တာနေတာထိုင်တာတော့ကြောက်မဲအနေနဲ့ဆိုလို့ရှိရင်တော့ဘာမှပူစရာမရှိဘူး။ဒါပေမဲ့ရေရှည်ကြရင်တော့ဆိုရကပါဝင်ပတ်သက်မှာပဲအဆင်ပြေနိုင်ပြီ
ဆိုတော့အင်ကယ်တို့ပါတီအနေနဲ့ရောဘာတွေကူညီသွားဖို့ရှိလဲရှင
်ပါတီအနေနဲ့ရောလူကြီးပိုင်းတွေရောတို့အစည်းအဝေးထိုင်တယ်ဆိုတော့တဘောကဒီတိုင်းနာချင်းချင်းဒီလိုမျိုးပြိပက္ခဖြစ်တာလို့တော့ဟိုအငင်းချမ်းနဲ့နီလန်းနဲ့ဒီ SNLD ကောင်းဆောင်ဖွဲ့ထားတဲ့ရှမ်းပြည် SGAC ပေါ့ Joint Committee ပေါ့နော် Shan State Joint Committee အဲအနေနဲ့သင်တို့ဖြည့်ရှင်းတယ်လို့ကြားတယ
်အဲ့နောက
်ဖက်ကိုစလင်လွတ်ပြီးတော့မှငင်းချမ်းချမ်းပြန်ဖြစ်ဖို့ပေါ့လေ
ဒီတိုက်ပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းပြီးခဲ့တဲ့ရက်ပိုင်းကလည်းဒီပြည်သူ့လွှတ်တော်မှာဆွေးနွေးခဲ့တယ်ပေါ့နော်အခုအင်ကယ်တို့ရဲ့ဒီပြည်နယ်လွှတ်တော်မှာလည်းဆက်လက်ပြီးတော့ဆွေးနွေးဖို့ရှိတယ်ဆိုတော့ဒီတိုက်ပွဲအခြေအနေတွေမှာဘာတွေကစိုးရိမ်စရာတွေရှိနေလဲရှင်
ဒီတိုက်ပွဲလေကကျွန်တော်တို့အဓိကကဒီတိုင်းဆက်ကြတော့မယ်ဆိုလို့ရှိရင်တော့ကတည်းကတော့မပြန်နိုင်မဲနဲ့ဆက်တိုးလာနိုင်တယ်တိုက်ပွဲလေဆက်ဖြစ်မယ်ဆိုလို့အကရင်ငင်းချမ်းနဲ့နီးနဲ့မဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ပေါ့လေတိုးလာမယ်ပြီးတော့ဒီကြားထဲမှာကလူမျိုးရေးပြိပက္ခတိဖြစ်သွားနိုင်တာပေါ့လေဒါကြောင့်မို့ကျွန်တော်တို့ကဒီတော်စုကတော့သူတိုက်တွန်းတာပေါ့လေအစိုးရကဒီလုံခြုံရေးကိစ္စကိုပြန်လဲတည်နေအောင်အဲ့ဒါကတော့ကျွန်တော်တို့ပြည်နယ်မှာတော့သူတို့တိုက်တွန်းတဲ့အတွက်ကျွန်တော်နံပါတ်၃ကိုကျွန်တော်ကပြန်ပြီးတော့ရုပ်သိမ်းတာပေါ့တော့ဒီရှမ်းပြည်နယ်မှာဒီလိုမျိုးပြည်သူလေးအနိုင်ကျင့်ခံရတယ်လက်နဲ့ မပါတဲ့လူကိုလက်နဲ့ပါတဲ့လူကပဲအဖွဲ့ပဲဆီဖြစ်ဖြစ်ပေါ့လေဒီလိုမျိုးအနိုင်ကျင့်ခံရတယ်အဲ့ဒါကိုလွတ်တော်တည်ရှိဖို့နဲ့ကန့်ကွက်နိုင်ဖို့ပြီးတော့မှပြန်လည်ထူထောင်ရမယ်အခန်းကဏ္ဍမှာကျွန်တော်ပြင်နေအစိုးရနေပြီးတော့မှအပြည့်အဝအကူအညီဆောင်ရွက်ပေးဖို့အဲ့လောက်ပဲကျွန်တော်ကအဓိကတက်ကက်ထားပြီးတော့ပြောတာပေါ့လေ
အခုအချိန်ရလေဒီအစိုးရအပြောင်းလဲနဲ့ရှုပ်ထွေးနေတဲ့အချိန်ကာလဖြစ်တယ်ပေါ့နော်ဒီအစိုးရအသစ်နဲ့အစိုးရအဟောင်းတွေကိုအင်ကယ်ရိုပါတီအနေနဲ့ဒီတိုက်ပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့ဘယ်လိုမျိုးအကြံပြုတိုက်တွန်းခြင်းလဲရှင်
ခုလိုလိုပဲတော့ကျွန်တော်တို့ကောင်းဆောင်ရတော့နားမမနာရပါဘူးဗျာဟိုတလောမှာချင်းမိုင်အစည်းအဝေးရှိတယ်ခုလေသူတို့ကြိုးစားနေတယ်ဆက်ဆက်ကြေးစီကနေပြီးတော့သူတို့တစ်ဆင့်သူတို့ကြိုးစားနေတယ်ဒီနှစ်ရက်သုံးရက်ကတော့ဒါဆက်ဆက်နဲ့တည်နေနေတော့နည်းနည်းတော့ညင်တော့ပြီးတိုက်ပွဲတော့ခုလိုလိုပဲတော့အစိုးရတပ်မတော်နဲ့ပြန်ဖြစ်နေရပေါ့လေဒါတော့တပိုင်းပေါ့လေသူတို့လူကြီးကတော့ပယ်နီးလန်းနဲ့ပဲလို့ကြိုးစားနေလဲဆိုတော့ကျွန်တော်တို့မြင်နေတာတော့သူတို့လည်းမရက်မနေစီဝေးအနေနဲ့တက်ပြီးတော့ဒီကိစ္စကိုပိုတိုင်းရင်သားတဲ့အနေနဲ့နေတရေတဲ့တောက်တဲ့တိုင်းရင်သားလေးဖြစ်နေတယ်အဲ့ဒါကိုသူတို့ကြိုးစားပြီးတော့ဖြေရှင်းနေတယ်
ကျေးဇူးတင်ပါတယ်ရှင်အင်ကဲ
ဟုတ်ပြီကျေးဇူးတင်ပါ